ရန်ကုန်မြို့ဗိုလ်ချုပ်လန်းနဲ့ပြည်လန်းတောင်မှာရှိတဲ့သူနာပြုတ်တက္ကသိုလ်ရှိကကျန်းမာရေးဝန်ကြီးဌာနပိုင်းမြေလေးဧကကျော်ကိုမြန်မာနိုင်ငံယင်းနှိမ့်မြုပ်နှံမှုကော်မရှင်အဖွဲ့ကစင်ကာပူအခြေစိုက်ပက်ဝေးစေးရုံအုပ်စုနဲ့မြန်မာနိုင်ငံကအတမန်အလိုင်းရန့်ဟက်ကဲလီမိတက်တို့ကိုပုဂ္ဂလိကစေးရုံစီမံကိန်း250ငှားရမ်းလုတ်ကင်ခွင့်ပေးလိုက်တာဖြစ်ပါတယ်။အဲ့ဒီလိုလုတ်ကင်ခွင့်ပေးလိုက်တဲ့အပေါ်ဖဲချိုးနယ်ဆရာဝန်များအဖွဲ့ကဦးဆောင်ပြီးပမောခဆရာဝန်ကြီးတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေနဲ့စစ်တပ်ကတို့ကျောင်းသူကျောင်းသားတထောင်နီးပါးကစီမံကိန်းပယ်ဖျက်ပေးဖို့လက်မှတ်ရေးထိုးကန့်ကွက်လိုက်ကြပါတယ်။ကျန်းမာရေးဝန်ကြီးဌာနပိုင်မျိုးကိုအခုလိုလုပ်တဲ့အတွက်ပြည်သူတွေနဲ့နာမှုဖြစ်စေတာကြောင့်စီမံကိန်းကိုဖျက်သိမ်းပေးဖို့တောင်းဆိုရလို့ဖဲချိုးနယ်ဆရာဝန်များအဖွဲ့ကဦးဆောင်သူဒေါက်တာအလင်္ကာကပြောပါတယ်။
ဒီဟာတမန်ရေးဝန်ကြီးဌာနပိုင်းအများပြည်သူပိုင်မြင်နေရဟုတ်ဒီလိုပုဂ္ဂလိကစေယုံစီမံကိန်းဒီစောင့်ဝင်ပြီးတဲ့အတွက်ကြောင့်မလို့ပြည်သူတွေအတွက်လည်းနင့်ထားမှုပေါ့နော်ကျွန်တော်တို့ဒီစေဝန်လမ်းလေးအတွက်လည်းဒါများဆုံးရှုံးမှုဖြစ်တဲ့အတွက်ကြောင့်မလို့ဒီဟာကိုအပြင်းထန်ကျွန်တော်တို့ကန့်ကွက်ပြီးပေါ့ဒီစီမံကိန်းကိုအပြည့်တိုင်ဖြတ်သိမ်းရရဆိုင်ပေးဖို့ကျွန်တော်တို့တောင်းဆိုတင်ပြလိုက်တာပါ
ရန်ကုန်ပြည်သူစေယုံကြီးဟာလက်ရှိအချိန်မှာတော့လူနာတွေနဲ့ပြည့်ကျက်နေပြီးဂရင်တွေထပ်မံထဲဖို့လိုအပ်နေချိန်မှာကျန်းမာရေးဝန်ကြီးဌာနပိုင်မြေနေရာကိုပုဂ္ဂလိကစေယုံစောက်လုတ်ခွင့်အနှစ်50ပေးလိုက်တဲ့အပေါ်ကိုဆရာဝန်တွေကမကျေနပ်ကြတာဖြစ်ပါတယ်။အဲ့ဒီမြေနေရာကိုစေယုံတစ်တခုထပ်မံစောက်လုတ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဆွေးနွေးမှုတွေကိုလှုပ်ဆောင်ထားပြီးလက်ရှိအစိုးရကအခုလိုကြားကာလအတွင်းမှာပွင့်လင်းမြင်သာမှုမရှိဘဲလက်သိထိုးဆောင်ရွက်ခဲ့တဲ့အတွက်ကန့်ကွက်ကြတာဖြစ်တယ်လို့ဖဲချုံနဲ့ဆရာဝန်များအဖွဲ့ကဒေါက်တာကျော်ဆန်းသင်းကပြောပါတယ်။
အားလုံးကန့်ကွက်ရလဲဆိုတော့အဓိကကလက်ရှိဆိုလို့ရှိရင်ကျွန်တော်တို့စီရန်ကုန်စေယုံကြီးရဲ့နေရာမှာစင်နေရာထက်ခဲတော်တော်ရှိတာပြီ။နောက်ဆက်ဒီစီးတက်ကိုတိအောက်မှာရှိရဲစေယုံနေထပ်ဆောက်ဖို့ပါဘူးဆိုတာကရှိတယ်။ဒါနေရာမှာလည်းတချိန်ကနေပြီးတော့ဒေါက်တာစုကြည်တို့ဘာလို့ကနေပြီးတော့ရန်ကုန်စေယုံကြီးတိုးချဲ့ဆောက်ဖို့အတွက်ဒီမန်းထားတဲ့ဆောင်ရွက်မှုတွေလို့တင်လာရရှိတယ်လေ။အဲ့ဒါကိုအခုလိုကြားကာလလေးမှာသူကလက်သိထိုးပြီးတော့ဆိုလည်းနေတာမျိုးရှိဘူး။သူကအစ်မပေးရဲနဲ့အဲ့လိုမျိုးလုပ်သွားတာကိုအဲ့ဒီအတွက်ကြောင့်ပါ။
ကောက်ခံရရှိထားပြီးဖြစ်တဲ့ကန့်ကွက်လက်မှတ်တစ်ထောင်နီးပါးကိုနိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်၃ရက်နဲ့လွှတ်တော်ကိုယ်စားလှယ်တွေဌာနဆိုင်ရာစုစုပေါင်း220ကိုဒီနေ့တိုင်ကြားစာပေးပို့လိုက်ပါတယ်။အဆိုပါမြေနေရာမှာပက်ဝေးရန်ကုန်စေယုံစီမံကိန်းတည်ဆောက်မှာဖြစ်ပြီးစင်ကာပူအခြေဆိုင်ပက်ဝေးစေယုံအုပ်စုနဲ့ပူးပေါင်းလုပ်ကိုင်မဲ့မြန်မာနိုင်ငံက Admin Lyrus Hackcare Limited ဟာမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ဥက္ကဋ္ဌဦးဝင်းအောင်နဲ့ IBTC ကုမ္ပဏီလုပ်ငန်းရှင်ဦးအောင်မိုးကျော်တို့ပူးပေါင်းတည်ထောင်ထားတဲ့ကုမ္ပဏီဖြစ်တယ်လို့သိရပါဗျ။ UMFCCI ဒုတိယဥက္ကဋ္ဌဦးမောင်မောင်လေးကလက်ရှိပြည်သူစေယုံကြီးကိုလည်းအစင်းမြင့်တင်ပေးဖို့လိုအပ်တယ်လို့ပုဂ္ဂလိကစေယုံပေါ်ပေါက်လာဖို့လည်းလိုအပ်တာကြောင့်အထိုက်အလျောက်စဉ်းစားပေးဖို့လိုအပ်တယ်လို့ပြောပါဗျ။
လက်ရှိမှာဒီစေယုံစေယုံစီဆောက်ကငွေကြီးရတာတော်တော်လေးလိုအပ်တာရှိပါလေ။ဒီငွေကြီးမရခင်စကြမရတဲ့အခြေအနေမှာရနိုင်မယ့်နေရာလုပ်မယ်ဆိုတော့ဟိုအထိုက်လျောက်တော့စဉ်းစားပေးတဲ့လေတော့အကန့်မြင်ပါတယ်။အဲဆိုတော့ဒီလက်ရှိဒီလူစေယုံကြီးကိုလည်းအဆင့်မြင့်ဖို့လိုပါတယ်။တိတဲ့တာအောင် service ပေးနိုင်ဖို့လည်းဆရာဝန်တွေရဖို့လိုပါတယ်။နောက်တစ်ချက်ကဒီမျိုးနေရာတော့မပြောလိုပါဘူး။ဒီနေရာမှာရှိတာက public စေယုံနဲ့ private စေယုံရှင်တွဲပြီးတော့အပြိုင်ဆိုင်ဖြစ်လာရင်အကုန်လုံးကဘက်ဆောင်ကတိုးတက်လာတယ်မင်းတို့အင်္ဂါတော့ယူဆပါလေ
။ငားရန်လောက်ကင်ခွင့်ရတဲ့ကုမ္ပဏီဟာအဆိုပါမြေနေရာကိုငားရန်အသုံးချခွင့်အနေနဲ့တအေကကိုအမေရိကန်ဒေါ်လာ2တန်းနှုန်းနဲ့စုစုပေါင်းအမေရိကန်ဒေါ်လာ8တန်းကျော်ပေးသွင်းရမှာဖြစ်ပြီးနှစ်စဉ်ငားရန်ကအနေနဲ့တစ်နှစ်ကိုအမေရိကန်ဒေါ်လာ5သိန်းကျော်ပေးသွင်းရမှာဖြစ်ပါတယ်။အနှစ်50ငားရန်အသုံးပြုပြီးပါကအဆောက်အဦးကိုနိုင်ငံပိုင်အဖြစ်ပြန်လည်ရရှိမှာဖြစ်တယ်လို့ပြီးခဲ့တဲ့ February 26ရက်နေ့ကနိုင်ငံပိုင်သတင်းစာမှာမြန်မာနိုင်ငံယင်းနှိမ့်မြုပ်နှံမှုကော်မရှင်အတွင်းရေးမှူးဦးအောင်နိုင်ဦးရဲ့အင်တာဗျူးဖော်ပြချက်မှာရှင်းလင်းပြောကြားထားပါတယ်ရှင်။